ကနေက Republican သမ္မတလောင်း Donald Trump နဲ့စီးပွားရေးလုပ်ငန်းရှင်ဂရေကျဲတတိ Elon Musk တို့နှစ်ဦးတွေ့ဆုံမေးမြန်းခန်းကို Elon Musk ရဲ့ X လူမှုကွန်ရက်ကနေဓာတ်ရိုက်ထုတ်လွှင့်မှုစီစဉ်ခဲ့ပေမဲ့ဤပညာပိုင်းချုပ်ယွင်းမှုကြောင့်ထုတ်လွှင့်မှုကြန့်ကြာခဲ့ရပါတယ်မိနစ်40ကျော်နောက်ကြပြီးမှထုတ်လွှင့်ခဲ့တဲ့ဒီစီစဉ်ကိုလူပေါင်း 1.3 သန်းကျော်ဝင်ရောက်နားထောင်နေတာပါတွေ့ဆုံမေးမြန်းခန်းမှာ Trump ကဒုသမ္မတကမ္လာ Harris Democratic သမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်မဲ့ကိစ္စနဲ့ပတ်သက်လို့ဝေဖန်ထိုးနှက်ပြောဆိုခဲ့ပါတယ်ဒုသမ္မတကမ္လာ Harris ဟာသမ္မတဖြစ်ဖို့အရေးချင်းပြည့်မီသူတဦးမဟုတ်ကြောင်းနဲ့ Harris ဟာသမ္မတ Biden ရဲ့ရွေးကောက်ပွဲရှင်ပြိုင်ခွင့်ကိုသိမ်းယူလိုက်တာဖြစ်ကြောင်းနဲ့ဒါဟာ American သမ္မတတယောက်ကိုအာဏာသိမ်းတာပဲဖြစ်ကြောင်း Trump ကလည်းဝေဖန်ပြောဆိုထားပါတယ်Elon Musk ကတော့ပြီးခဲ့တဲ့ဇူလိုင်လ13ရက်နေ့ကပန်ဆယ်ဗေးနီးယားပြည်နယ်ဘယ်လ်တာမြို့မဲဆွယ်စီယုံပွဲအတွင်း Trump လုံးကြံခံရမှုကနေလွတ်မြောက်ခဲ့တာနဲ့ပတ်သက်လို့ Trump ရဲ့ရဲစွမ်းတက်တီရှိမှုကိုချီးကျူးပြောဆိုထားပါတယ်ရှင်